မတ်လ30ရက်နေ့ကနေဧပြီလ10ရက်နေ့အထိမြန်မာတနိုင်ငံလုံးမှာသံကောင်းစီရင်ကောက်ယူမဲ့အစီအစဉ်ဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်အထူးအရေးပါတဲ့အချိန်မှာတင်းမာမှုတွေတိုးလာစေမယ့်အန္တရာယ်ရှိနေတယ်လို့အပြည်ပြည်ဆိုင်ရာပြည်ပခန့်လေ့လာရေးအဖွဲ့ ICG ကသတိပေးလိုက်ပါတယ်။သံကောင်းစီရင်ကောက်ယူမဲ့လုပ်ငန်းစဉ်မှာအဓိကကျတဲ့ဒေသဆိုင်ရာမေးခွန်းတွေအပေါ်ကိုပဲအာရုံစိုက်ပြီးပြင်ဆင်လှုပ်ဆောင်တင်တယ်လို့ ICG ကပြောပါတယ်။ဒါအပြင်လူမျိုးရေးဘာသာရေးနဲ့နိုင်ငံသားဖြစ်မှုဆိုင်ရာတွေမှာမလိုအပ်ဘဲရန်လိုတဲ့အကွက်ကွက်ပြပြဖြစ်စီတဲ့မေးခွန်းတွေကိုဘိုးပြီးတင့်တင့်လျှောက်ပတ်တဲ့အချိန်ကာလကြာမှလှုပ်ဆောင်ဖို့ရွှေ့ဆိုင်းထားတယ်လို့လည်းပြောထားပါတယ်။အဲဒီလိုလှုပ်ဆောင်ခြင်းအပြင်မြန်မာအစိုးရကုလသမဂ္ဂနဲ့အလူရှင်တွေအနေနဲ့သံကောင်းစင်းကောက်ယူတာနဲ့ပတ်သက်ပြီးအခုလောလောဆယ်မှာယူဆထားကြသလိုစိုးရွားတဲ့စွန့်စားရမှုတွေရှိနေတဲ့ဆိုတဲ့အပေါ်အတိမတ်ပြူရာရောက်သလိုနိုင်ငံတွင်းအရေးပါတဲ့အုပ်စုအများအပြားကဖော်ပြပြောဆိုထားကြတာတွေအပေါ်မှာလည်းတုံ့ပြန်လိုစိတ်ရှိတာကိုပြသရာရောက်တယ်လို့ ICG ကပြောထားပါတယ်။မြန်မာ conflict alert a risky census မြန်မာနိုင်ငံပြည်ပခန့်သတိပေးချက်အန်ဒရယ်ကြီးသောသံကောင်းစင်းကောက်ယူမှုလို့ဆိုရမယ့်ခေါင်းစဉ်နဲ့ဖေဖော်ဝါရီလ12ရက်နေ့စွန်းနဲ့ထုတ်ပြန်တဲ့စာရင်းထဲမှာ ICG ကအဲ့ဒီလိုပြောထားတာပါ။အရင်ကပြည်ပခန့်ဖြစ်ပွားခဲ့တဲ့တိုင်းရင်းသားဒေသတွေအထိသံကောင်းစင်းကောက်ခံတာတွေလုပ်နိုင်တော့မှာဖြစ်တဲ့အကြောင်းနဲ့နိုင်ငံတကာစံချိန်စံညွှန်းနဲ့လူအခွင့်အရေးကိုအဓိကထားဆောင်ရွက်သွားမယ်အကြောင်းလူမှုကြီးကြပ်ရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးခင်ကြီးက VOE နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းပြောထားပါဗျ။